မဒီမိုကရေစီရေးအတွက်တကယ်ကြွကြွထောက်ခံလှုပ်ရှားခဲ့သူထိုင်းအထက်လွှတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌဟောင်းမစ္စတာခရိုင်ဆက်ချူဟာဗန်ကွယ်လွန်သွားတဲ့တရင်ကိုတင်ဆက်ပေးပါမယ်ကျမအေးမှာပါမြမဒီမိုကရေစီရေးတိုင်းရင်းသားရေးဒုက္ခသည်ရေးရွှေပြောင်းဥတ္တမအရေးတွေကိုနှစ်ပေါင်း30ကြာတကယ်ကြွကြွထောက်ခံလှုပ်ရှားခဲ့သူမစ္စတာခရိုင်ဆက်ဟာကင်ဆာရောဂါနဲ့ဇွန်လ17ရက်နေ့ကကွယ်လွန်သွားခဲ့ပါတယ်သူကွယ်လွန်သွားခဲ့တဲ့အတွက်မြမရေးလှုပ်ရှားသူတွေအတွက်ဆုံးရှုံးမှုတစ်ခုအဖြစ်ပြောဆိုနေကြတာပါသူဟာမြမပြည်ဆက်အနာသိအစိုးရလက်ထက်မှာမြမရေးကိုထိုင်းအထက်လွှတ်တော်ရဲ့ရှားနာပွဲတွေမှာကောအာဆီယံဒေသတွေမှာပါဦးဆောင်ပြီးစီးအောင်လှုပ်ရှားခဲ့သူတယောက်ဖြစ်ခဲ့တဲ့အကြောင်းမြမနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ခေါင်းဆောင်လည်းဖြစ်လက်ရှိလူ့အခွင့်အရေးလှုပ်ရှားသူလည်းဖြစ်တဲ့ဦးစိုးအောင်ကအခုလိုပြောပြပါတယ
်အာဆီယံမှာမြမနိုင်ငံကပုံဝင်ဖြစ်လာပြီးတဲ့နောက်ပိုင်းမှာဒီမနင်္ဂနွေရေးနေတဲ့တပ်တွေကမနင်္ဂနွေဆီအနာချင်းအောင်ဆုံးမှုအောင်မှရှိရဲ။အဲကြောင့်မာဒီမာဒီမိုကရေစီအပြည့်အဝကြောင့်လေလက်ကိုလိုအပ်တဲ့ဆိုတဲ့ကာလဒီမှာပေါ့နော်။အင်းလေအားပေးကူပြောတယ်။အဲဒီကာလမှာကျွန်တော်တို့ဒီခိုင်နိုင်ငံကိုဖြေဆိုင်ပြီးတော့မှဒီအာရှနိုင်ငံတွေကလက်တော်အမတ်တွေပါဝင်တဲ့မနင်္ဂနွေဒီမိုကရေစီရရှိရတဲ့လက်တော်အမတ်များသမဂ္ဂပေါ့နော်။အာရှလက်တော်အမတ်များသမဂ္ဂဆိုတဲ့ဟာကိုဒီဆောင်ရည်နေရာမှာလည်းပါဝင်ပြီးဆောင်ပြီးတူဖြစ်တယ်ဥက္ကဋ္ဌအနေနဲ့နော်တက်တန်းတော်များများအတင်းတော်များများအားလုပ်ခဲ့ပြီးတယ
်ရှေ့ပြောင်းလို့သမားရေးလှုပ်ဆောင်နေတဲ့ထိုင်းတောင်ပိုင်းကပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်း FED ကိုလည်းတရားဝင်အဖွဲ့အစည်းဖြစ်အောင်ဥက္ကဋ္ဌအဖြစ်တာဝန်ယူပေးခဲ့ပြီးမြမရေးမှန်သမျှကိုလှုပ်ဆောင်ခဲ့ကြောင်း FED အဖွဲ့ရဲ့ဒါရိုက်တာဦးထွတ်ချစ်ကလည်းအခုလိုပြောပြပါတယ
်ချက်ပနာလေးထိုင်းနိုင်ငံမှာဖြစ်တယ်ဆိုလို့ရှိရင်ဒါသူ့နည်းတိုင်းနဲ့တကအများအားဖြင့်ကူညီဆောင်ရွက်ပေးကြတယ်ပေါ့အခုကကျွန်တော်တို့ဒီနေဆက်ဒေတာတွေမှာကျွန်တော်တို့ဒီမှာဒုက္ခတွေကျွန်တော်တို့ thought free မယ်လို့အဲ့ဒီမှာသူကခဏတော့အမှတ်ဖြစ်တဲ့အချိန်မှာအဲ့ဒီမှာလည်းကျွန်တော်တို့သူသွားမဲ့သူ့ရဲ့ဒီနေဆက်ဒီရဲ့အခြေအနေတွေကိုလည်းသူလည်းပြောပြတာပေါ့နော်ဒီကျွန်တော်ဒုက္ခတွေရဲ့အခြေအနေတွေဒီဆိုနာမီပြီးပေါ့လွန်ခဲ့တဲ့20လောက်ကြာတော့ကျွန်တော်တို့ဒီရှစ်ပြောင်းအလုပ်သမားတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကလုပ်နေတာဒီထိုင်းနိုင်ငံထဲမှာတရားမဝင်ခက်ခဲနဲ့လုပ်နေတာအဲသူ့ကိုကျွန်တော်တို့ကဒီဥက္ကဋ္ဌအနေနဲ့တာဝန်ယူပေးဖို့ဆိုပြီးတော့သူ့ကိုကျွန်တော်တို့မြစ်တာရက်ခံတာပေါ့နော်ဒါသူကလည်းလူလူလားပဲအဲဖွဲ့စည်းဖို့သူ့ရဲ့အတွေ့အကြုံနဲ့သူ့ရဲ့နိုင်ငံရေးမိတ်ဆွေတွေသူ့ရဲ့လူ့ကိုယ်ရေးတရားရှင်မိတ်ဆွေတွေကျွန်တော်တို့မိတ်ဆက်ပြီးပြီးတော့အခုလက်ရှိပေါ့နော်ကျွန်တော်တို့ရဲ့ပညာရေးနဲ့ပတ်သက်တဲ့ foundation ကိုကျွန်တော်ထိုင်းနိုင်ငံမှာပေါ့တရားဝင်စည်းစိမ်ကြလုပ်ပြီးဆောင်ရွက်နေအောင်သူ့အနေနဲ့ကအများကြီးကအခုပြီးခဲ့တယ်
မစ္စတာခရိုင်ဆက်အနေနဲ့ထိုင်းနိုင်ငံရဲ့ဒီမိုကရက်တစ်ပါတီအစိုးရဖြစ်နေတဲ့ကာလမှာအထက်လွှတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပါတယ်။အဲ့ဒီကာလမှာမြမအရေးတက်ကြွလှုပ်ရှားသူတွေကိုလွှတ်တော်ထဲမှာဆွေးနွေးပြောဆိုခွင့်ရအောင်လှုပ်ဆောင်ပေးခဲ့တယ်ဆိုပြီးဦးစိုးအောင်ကပြောပြပါတယ်
။ဒီမိုကရေစီရေးနဲ့ပတ်သက်ပြီးလူ့ခွင့်ရေးနဲ့ပတ်သက်ပြီးတိုင်းရင်းသားတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့လိုဒီပါရောက်နေတဲ့ဥပဒေကိုမကြာခဏဖိတ်ကျော်ပြီးတော့မှကျွန်တော်တို့ဒီစီရင်လို့ခေါ်တယ်ပေါ့နော်ဒီကဏ္ဍမှုတွေစီမိတ်ကော်မတီနဲ့ဒီတခြားသက်ဆိုင်ရာလက်တော်မှတ်တွေကဖိတ်ကျော်ပြီးတော့မနင်္ဂနွေမှာဒီလိုကျင်းပဖြစ်နေတဲ့ဆွေးဟာမျိုးတွေပေါ့ကျွန်တော်တို့ကိုယ်တိုင်တော့မှတာပြီးတော့မှတင်ပြခွင့်ရတဲ့အချိန်မျိုးတွေရအောင်ဒီကိုယ်တိုင်မှာကျွန်တော်ပိုင်လက်ဆောင်ပေးကြတာရှိတယ်မနင်္ဂနွေဒီလိုကြည့်ကြောင်းကြောင်းတော့ဆိုင်ကြည့်ဒီအခြေဖိတ်ကာလမှာဒီကျေထုတ်ကနေရတဲ့ဖြစ်စမ်းနဲ့ပတ်သက်ပြီးတော့မှလုံခြုံရအောင်လို့တဲ့ဒီကိုယ်တိုင်ကဒီမနင်္ဂနွေရင်းနဲ့ပတ်သက်ပြီးတော့မှလက်ဆောင်နဲ့ဒီလာခံနေ conference တွေမှာပြောဆိုဆွေးနွေးလက်ဆောင်ပေးကြတာညာရှိပါ
သူကွယ်လွန်သွားတဲ့အချိန်မှာအသက်82နှစ်ရှိပါပြီသူဟာနိုင်ငံရေးသမားလူ့အခွင့်အရေးလှုပ်ရှားသူတိုင်းရင်းသားလူမျိုးစုအရေးရွှေပြောင်းလို့သမားအရေးတွေကိုလှုပ်ရှားဆောင်ရွက်သူဖြစ်ုံသာမကပကြီးဂီတအမှုပညာတွေရင်ကျေးမှုအမွေနဲ့ဆိုင်ရာကိစ္စတွေတဘာပဝင်းကျင်ထိမ့်သိရင်တော်ရိုင်းတိရိစ္ဆာန်ကာကွယ်ရေးလုပ်ငန်းတွေကိုပါလှုပ်ဆောင်ခဲ့တဲ့အထင်ကြီးနိုင်ငံရေးသမားကြီးဖြစ်ပါတယ်သူကွယ်လွန်သွားခဲ့တဲ့အပေါ်မြမအရေးလှုပ်ရှားသူတွေကတော့ဆုံးရှုံးမှုကြီးအဖြစ်ရှုမြင်ကြပါတယ်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ